ကရင်ပြည်နယ်ကောက်ကရိတ်မြို့နယ်ကအာရှလမ်းမကြီးမှာစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်တွေနဲ့ကရင်တိုင်းဒေသလက်နက်ကိုင် KNL ပူးပေါင်းတပ်တွေကြားဒီနေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံကာကွယ်တပ်ဖွဲ့တာဝန်ရှိသူတယောက်ကပြောပါတယ်။ထိုင်းနိုင်ငံရဲ့ကုန်သွယ်ရေးမှာအရေးပါလာတဲ့ဒီမြောက်ရီမြို့ကိုအပြည့်အဝထိန်းချုပ်ဖို့ကြိုးစားနေတဲ့စစ်ကောင်စီကဒီအာရှလမ်းမကြီးတစ်လျှောက်စစ်ဆင်နေရကတိုက်ပွဲတွေဖြစ်ပွားနေတာပါ။ကရင်ပြည်နယ်ကစစ်ရေးတင်းမာမှုဒီနောက်ဆုံးအခြေအနေကို VOA သတင်းတောင်မယေးမှာဖျက်ပြပေးပါအောင်ခင်ဗျာ။
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်တဲကအာရှလမ်းပိုင်းကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီအောင်စရစစ်ကြောင်းနဲ့ KNL PDF ပူးပေါင်းတပ်တွေဟာနိုဝင်ဘာလ9ရက်နေ့မှာတိုက်ပွဲတွေပြင်းထန်နေပါတယ်စစ်ကောင်စီဘက်ကအာရှလမ်းကိုအင်အားအလုံးရင်းနဲ့စစ်ကြောင်းထိုးတက်လာတာကြောင့်တိုက်ပွဲတွေပြင်းထန်နေတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးက VOA ကိုပြောပါတယ
်ဟုတ်ကဲ့အောင်စရစစ်ကြောင်းပေါ့နော်ဒီအာရှလမ်းပေါ်တက်လာတာပေါ့အာရှလမ်းအင်အားဖြည့်တင်ပြီးတော့သူသူစစ်စင်မှုဒီမြောက်ပြည်ကိုတက်ဖို့ရည်ရွယ်ချက်ပေါ့သူစစ်စင်တော့တက်လာမယ်ချက်မှာ KNU KNL နဲ့ကျွန်တော် PDF ပူးပေါင်းတက်တယ်ဟာဟိုတိုက်ခိုက်တယ်တိုက်ခိုက်တဲ့အချိန်မှာသူတို့အရှိလက်တိုးလို့မရအောင်အနောက်ပြန်ဆုတ်တော့လည်းကျွန်တော်ပတ်တာတော့သူတို့မှထိကျန်ကြဆုံးတော့တော်တော်များများရှိတယ်ဒါလက်ရှိအာရှလမ်းမရဲ့အခြေအနေပါနော်နောက်တစ်ခုကဒီ coverage ဒရာဦးဘက်မှာလည်းတိုက်ပွဲကြီးကြီးကြပ်ဖြစ်နေတယ်ဒီရဲ့ဘက်မှာလည်းဒရုန်းတွေထွက်လိုက်တုံးလာတာဟုတ်လား
ကျုံတို့မြို့နယ်အတွင်းမှာရှိတဲ့ခမရ905တက်ဒရုန်းနဲ့တိုက်ခိုက်ခံရပြီးတဲ့နောက်ကျုံတို့အထွက်နွားချံကုန်းနေရာမှာစစ်ကောင်စီတပ်သားအင်အား90တဲ့မနဲ့ကင်းချပြီးလုံခြုံရေးယူထားပါတယ်။ကျုံတို့ချောင်းပြားတစ်လျှောက်မှာစစ်ကောင်စီအနေနဲ့နေကြားဆောင်အင်အားတွေကိုစုပြီးလုံခြုံရေးကိုတင်းကျပ်စွာနေရာယူထားတယ်လို့လည်းဒေသခံတွေကဆိုပါတယ်။ကျုံတို့ဘက်ကအခြေအနေကိုလည်းပြည်သူ့ကာကွယ်တပ်ဖွဲ့ကခေါင်းဆောင်ကဆက်ပြောပြပါတယ
်။ကျုံတို့ဟိုဘက်ဆိုလို့ရှိရင်ဘုရားကံမဆိုလို့ရှိရင်လည်းလုံခြုံရေးတင်းကျပ်ထားတာပေါ့အဓိကကတော့တင်းနှင်းစင်ရသတ္တာတစ်တွေပေါ့သတ္တာတစ်တွေနဲ့ခြားတာအဲဒီမှာဆော့ပြေးတဲ့ရေဘော်တွေလည်းအများကြီးလို့ကြားတယ်အဲဒီအနေထား၄တိုင်း၅တိုင်းတို့ဘက်မှာလည်းတိုက်ပွဲတွေမကြာခဏဖြစ်နေတိုင်းနေပါလို့ဖြစ်နေတာပေါ့ဟုတ်ကဲ့အခုသူတို့ဒီကျဲကအများကြီးတော့သူတို့ကကင်းလက်ပြီးတယ်အင်အားတွေနောက်ရေခါတွေပို့ဆောင်ပြီးတယ်အဲဒီအလုပ်တွေပေါ့နော်သူတို့အကူအညီပေးနေတာပေါ့
လက်တလုံးမှာတော့တောတော်ရေတကွန်အနီးမှာတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေပါတယ်။ဒီအတွက်ဒေသခံတွေရဲ့ကြေးရွာတွေဘော်ကိုလည်းကြားရောက်ပောက်ကွဲတာတွေဖြစ်ပေါ်နေပြီးဒေသခံတွေကတော့ဘေးလွတ်ရာဖမ်းအမျိုးဘက်ကိုထွက်ပြေးနေကြရပါတယ်။စစ်ကောင်စီဘက်ကတော့နှစ်ဖက်တိုက်ပွဲအခြေအနေကိုသတင်းထုတ်ပြန်တာမရှိသေးပါဘူး။စစ်ကောင်စီအနေနဲ့ပြီးခဲ့တဲ့ AP လကစပြီးနိုင်ငံတော်အဆင့်အောင်စရဆစ်စင်ရေးဆိုပြီးအင်အားအလုံးရင်းနဲ့မြောက်ရီမျိုးဘက်ကိုတက်လာခဲ့ပေမဲ့6လကျော်တဲ့အထိအာရှလမ်းကိုစူးမိုးနိုင်တာမရှိသေးသလိုမြောက်ရီကိုလည်းတက်ရောက်နိုင်တာမရှိသေးပါဘူးအာရှလမ်းကတော့ပြီးခဲ့တဲ့နှစ်ကစပြီးပိတ်ထားတာဟာတနှစ်နီးပါးရှိလာပြီဖြစ်ပေမဲ့အခုချိန်ထိတော့ဒီလမ်းမှာတိုက်ပွဲတွေဖြစ်နေစေဖြစ်ပါရဲ့ရှင်